ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှမြန်မာနိုင်ငံနဲ့ပတ်သက်လို့တင်ပြဆွေးနွေးချက်တွေဟာမှန်ကန်မှုမရှိဘူးလို့အာဏာသိမ်းစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဌာနကစက်တင်ဘာလ25ရက်နေ့နေ့စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ပြီးမြစ်ဆိုလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပလျက်ရှိတဲ့48ကျိန်မြောက်လူ့ခွင့်ရေးကောင်စီရဲ့အစည်းအဝေးမှာမြန်မာနိုင်ငံကိုစတင်တဲ့ဆွေးနွေးမှု3ခုပြုလုပ်ခဲ့ပြီးတက်ဆိုင်ရာမြန်မာနိုင်ငံမပါဝင်ပဲကျင်းပခဲ့ကြောင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံချက်တွေမှာလည်းတိကျထိုင်လုံးမှုမရှိဘူးလို့ဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းရေးရန်တရား WIWM ကလည်းလူ့ခွင့်ရေးကောင်စီကိုအစီရင်ခံခဲ့ကြောင်းဒီ WIWM ကော်မရှင်ကိုလည်းအတိမတ်မပြုကြောင်းဖော်ပြထားပါတယ်။ဒါအပြင်22ရက်နေ့ကမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေနဲ့ပတ်သက်လို့လူ့ခွင့်အစီရင်ခံတင်သွင်းသူဟာလည်းဆိုင်းနိုင်ရမယ့်ကျင့်ဝတ်တွေနဲ့မညီကြောင်းတင်သွင်းမဲ့အစီရင်ခံစာကိုသက်ဆိုင်ရာအစိုးရကိုပေးပို့ခြင်းမရှိသလိုသက်ဆိုင်ရာနိုင်ငံရဲ့တုံ့ပြန်ချက်တွေကိုလည်းထပ်သွင်းဖော်ပြခြင်းမရှိကြောင်းအာဏာသိမ်းစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဌာနကဖော်ပြထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ22ရက်နေ့ကမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ် Tom M. Drew ကလူ့ခွင့်ရေးကောင်စီမှမြန်မာနိုင်ငံနဲ့ပတ်သက်ပြီးအစီရင်ခံတင်ပြခဲ့ပါတယ်။အဲဒီအထက်မှာမြန်မာနိုင်ငံအခြေအနေဟာဆိုးဝါးနေကြောင်းအာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်ပစ်ခတ်မှုကြောင့်သေဆုံးသူ1100ကျော်ရှိကြောင်းသေဆုံးသူတွေထဲမှာအသက်14လကနေ18နှစ်အရွယ်အထိကလေး85ဦးပါဝင်ကြောင်းဖမ်းဆီးခံထားရသူ8000ကျော်ရှိကြောင်းဖော်ပြခဲ့ပါတယ်။ဒါ့အပြင်အကြမ်းဖက်တိုက်ခိုက်မှုများကြောင့်နေအိမ်စုကထွက်ပြေးနေရသူ23000ကျော်ရှိပြီးစုစုပေါင်းပြည်တွင်းအုံမဲ့အိမ်မဲ့အရေးအတွက်ဟာ9000ခန့်ရှိတယ်လို့ဖော်ပြထားပါတယ်။သူတို့ဖမ်းဆီးလူသူတွေကိုမမိပါကမိသားစုနဲ့ဆွေမျိုးသားချင်းတွေကိုပြန်ပေးဆွဲဖမ်းဆီးထားကြောင်းဖမ်းဆီးထားသူ189ဦးရှိကြောင်းအစင်ခံခဲ့ပါတယ်ခင်ဗျာ။